Lamet Yamanang and Yuka Boyha, Yama Jizu Dre, Duro Lula, Kansango, Yu Che Queen Yame, Queen Landia Chetamo, D. Yuka Boychinigo, American Piranzune, Nangandaga, Santi, Ekeka Nirelu, American Atelota, Lumiazu Kansang, Miss McConaga, Piovare. ဒီရွေးကောက်ပွဲဟာမြန်မာနိုင်ငံပြုပြင်ပြောင်းလဲမှုတွေကိုတိုက်တာအကဲဖြတ်ရမယ်အခြေအနေတစ်ဖြစ်တယ်လို့လည်းပြောသွားပါတယ်အထက်လွှတ်တော်လူမျိုးစုခေါင်းဆောင်မစ်မက်ကွန်နယ်မနေ့တုန်းကအမေရိကန်အထက်လွှတ်တော်မှာလာမယ့်မြန်မာရွေးကောက်ပွဲနဲ့ပတ်သက်လို့ပြောဆိုသွားတာတွေကိုကိုတားညိုကကောက်နှုတ်တင်ဆက်ပေးပါမယ်ရှင်
မကြာခင်သတင်းပတ်တွေတွင်ကျင်းပါတော့မယ့်မြန်မာနိုင်ငံရွေးကောက်ပွဲဟာရင်းအားထက်ပိုပြီးတော့လွတ်လပ်မျှတမဲ့သဘောမှာတော့တွေ့နေရတယ်လို့
For Burma's citizens, or for many of them at least, this election represents a chance to finally choose their own leaders, which is indeed a rare occurrence in recent
Burmese history.
ဒီကောက်ပွဲနဲ့ပတ်သက်လို့မျှော်လင့်စရာအားတက်စရာတွေရှိပေမဲ့လို့မြန်မာနိုင်ငံနဲ့ပတ်သက်လို့စိုးရိမ်မကင်းစရာအခြေအနေတွေကြံရှိနေသေးတဲ့အကြောင်းလဲအထက်လွှတ်တော်မှမစ်မက်ကွန်နယ်ကထောက်ပြသွားပါတယ်။ပထမဆုံးချက်ကတော့ဒီ2019ခုနှစ်ဖွဲ့စည်းပုံပြင်ဆင်ရေးဖြစ်ပါတယ်။ဖွဲ့စည်းပုံအရစစ်တပ်ဟာလွှတ်တော်ထဲမှာ၄ဘုံတဘုံနေရာယူထားပြီးတော့ဗီတိုအာဏာသုံးခွင့်ရနေတဲ့အခြေ
restricts who can be a candidate for president. A hardly subtle attempt to bar the country's most popular
business
leader.
သမရမဖြစ်နိုင်အောင်ပြိပင်တားဆီးထားတဲ့လုပ်ရပါဒါနဲ့တင်ဆိုရင်ကြာကောင်းပါတယ်မြန်မာဖွဲ့စည်းပုံအကြောင်းပြောရရင်ဒါတွေမကပါဘူးဥမာဆိုရင်ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့လွတ်တော်ထဲမှာ၄ပုံ၃ပုံနေရာယူထားတဲ့စစ်တပ်ကဗီဒီယိုအာဏာထိတိယောက်ယောက်အသုံးပြုနိုင်တဲ့အခြေအနေပါ
ဖွဲ့စည်းပုံပြင်ရေးမဲခွဲခဲ့တဲ့ကိစ္စမှာလွတ်တော်မင်းအရာအများစုဖြစ်ပေမဲ့လို့ဖွဲ့စည်းပုံရတော့လွတ်တော်အတွင်းအရေးနင်းခဲ့ရတာကိုထောက်ပြပြီးတော့ဒါဟာအစိုးရနဲ့သူ့ရဲ့မဟာမိတ်တွေဘက်ကဖွဲ့စည်းပုံအရခွင့်ပြုထားတဲ့ဒီမိုကရေစီနီးမကျတဲ့နည်းလမ်းကိုသုံးခဲ့တယ်ဆိုပြီးတော့အထက်လွှတ်တော်မှမစ်မက်ကော်နယ်ကဝေဖန်ခဲ့ပါတယ်။ဒီချက်ဟာဒီမိုကရေစီရေးဆောင်ရမယ်ဆိုတဲ့မြန်မာအစိုးရရဲ့ဂတိကဝတ်အပေါ်မှာမေးခွန်းထုတ်เสียဖြစ်တယ်လို့လည်းသူကဆိုပါတယ်။ဒါအပြင်ဒီရိုဟင်ဂျာမွတ်စလင်တွေမဲပေးခွင့်ဆုံးရှုံးကြရတဲ့အခြေအနေကိုလည်းစိုးရိမ်ပွဲဖြစ်နေထောက်ပြသွားပါတယ်
။ The second deeply troubling consideration is the apparent widespread, if not universal.
ဒါလည်းစိုးရိမ်စရာကောင်းနေတဲ့အခြေအနေတစ်ရပ်ကတော့ရိုဟင်ဂျာတွေကိုမဲပေးခွင့်ယူသိမ်းလိုက်တဲ့ကိစ္စပါ။ရင်းကြတွေကိုပြိနှိမ်မှုတွေအရင်ကရှိနေပေမဲ့အနည်းဆုံးတော့သူတို့ဟာရွေးကောက်ပွဲမှာမဲပေးခွင့်ဝင်ရောက်အရွေးချယ်ပိုင်ခွင့်တွေရှိခဲ့ပါတယ်2010နဲ့1990ခုနှစ်ရွေးကောက်ပွဲနှစ်ခုစလုံးမှာသူတို့ဟာမဲပေးခွင့်ရသလိုကိုယ်စားလှယ်လောင်းအဖြစ်ရွေးချယ်ခံမှုတွေလည်းရှိခဲ့တာပါ
ဒါအပြင်ဒီရွေးကောက်ပွဲမတိုင်ခင်မှာပဲ Facebook ပေါ်မှာနိုင်ငံခေါင်းဆောင်တွေကိုတေလျော်လို့ဖန်ဆီးခံရတဲ့ခြေနေတွေကိုထောက်ပြပြီးတော့လွလတ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာလွလတ်ခွင့်တွေအပေါ်မှာလည်းသူ့အနေနဲ့စိုးရိမ်မိတဲ့အကြောင်းပြောပါတယ်ရွေးကောက်ပွဲနဲ့ပတ်သက်လို့မဲပေးမှုတွေချက်ချင်းမှုဝင်နဲ့ပြီးဆုံးသွားတယ်ဆိုတာနဲ့မလုံလောက်သေးပဲနဲ့ဒီရွေးကောက်ပွဲရလဟာမြန်မာပြည်သူလူထုရဲ့ဆန္ဒကိုထင်ဟစေမှဖြစ်မယ်လို့လည်းအထက်လွှတ်တော်လူများစုခေါင်းဆောင်မစ်မက်ကော်နယ်ကပြောပါရယ်ဒါဟာအမေရိကန်ပြည်ထောင်စုရဲ့မြန်မာနိုင်ငံပေါ်ထားတဲ့မူဝါဒမြန်မာနဲ့အမေရိကန်ဆက်ဆံရေးစရာတွေအပေါ်မှာလည်းထင်ဟစေမှဖြစ်တယ်လို့သတိပေးပါရယ်ဒါကြောင့်မို့အခုရွေးကောက်ပွဲအခြေအနေကိုရောရလကူပါအမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာကနေပြီးတော့စောင့်ကြည့်ကဲခတ်သွားမယ်လို့လည်းအထက်လွှတ်တော်မစ်မက်ကော်နယ်ကတိုက်တွန်းသွားပါရယ်ခင်ဗျာ